ဒီမှုမျိုးမျိုးနဲ့ထိုင်းအကျဉ်းထောင်တွေမှာအကျဉ်းကျနေတဲ့ထိုင်းတောင်ပိုင်းကမြန်မာအကျဉ်းသား80ကျော်ကိုမြန်မာလူသမားတန်အရာရှိတွေနဲ့ရေနောင်အာဏာပိုင်နဲ့ပူးပေါင်းပြီးမြန်မာပြည်ကော့တောင်ဘက်ကိုတည့်ရက်ထဲမှာပဲလွှဲပြောင်းပေးလိုက်တဲ့တရင်ကိုတင်ပြပါမယ်။ကျမအေးမှာပါ။ကိုဗစ်ရေပေါ်ကာလအတွင်းပြည်မိနေတဲ့ထိုင်းအကျဉ်းထောင်တည်တည်မှာပြည်မှုမျိုးစုံနဲ့အကျဉ်းကျနေတ ရိုင်ကနေတဆင့်မြန်မာပြည်ဘက်ကိုလွှဲပြောင်းပေးလိုက်ကြောင်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ပညာပေးရေးစင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်
ကျွန်တော်တို့ဒီထိုင်းထဲမှာဒီဆလီပီနေမှာရှိတဲ့ကျွန်တော်ကျင်းသားတွေပေါ့လေအဲ့ဒါပိတ်မိနေတာလော်ရီလဲစီပြီဆိုတော့သူတို့ကပြည်တွင်းထဲလည်းပြန်လာလို့မရဘူးလမ်းကြောင်းတွေကပိတ်တာဆိုတော့ညဝတီဖိတ်တယ်သွားလို့မရဘူးများအဖြစ်ကကျွန်တော်စနေနေ့တိုင်းဆိုင်လူတွေများတယ်လေ
ဟုတ်ကဲ့
အဲအဲ့ဒါကိုကျွန်တော်တို့ဒီထိုင်းအာနာပိုင်တွေနဲ့မြန်မာအာနာပိုင်တွေနဲ့ညှိနှိုင်းပြီးတော့အဲ့ဒါတွေကို86ဦးပို့ထုတ်ပေးလိုက်အောင်နော်မိန်းကလေး9ဦးပါတယ်ဟုတ်ကဲ့ပါဟုတ်ကဲ့ဟုတ်ကဲ့ဒီဆယ်လေးပြည်နယ်မှာရှိတဲ့ဒီကျင်းသားတွေပြီးခဲ့တဲ့ခေါက်ကတော့ကျွန်တော်တို့ဒီဖက်ကလက်မခံဘူးကိုယ်လည်းဒီစင်တာလေးနဲ့ပြည်နေတယ်ကျွန်တော်တို့ဒီဟို quality ဝင်မဲ့ရစ်ကလည်း21ရစ်ဖြစ်နေတဲ့တွဲခွက်လူရှိတော့အဲ့ဒါတွေဟိုဘက်မှာပိတ်မိနေတာများတယ်အားလုံးပေါင်း800နဲ့300ယောက်ကျွန်တော်တို့အဲ့ဒါစီးရင်ရတာရှိတယ်ဒါပေမဲ့လည်းကျွန်တော်တို့ဒီဖြည်းဖြည်းချင်းထွက်လာတာရှိတယ်နောက်ဆိုရင်နောက်ပိုင်းခိုင်ဖက်ကဘာဖြစ်လဲဆိုတော့ဒီဖက်ကလက်မခံတော့သူတို့ကဟုတ်ပဲလာမကားလေအညာတစ်ဆက်ဒီညောင်ဒီဖေးချိတ်ပြီးတော့ဟိုဘေးပို့တာတစ်ခေါက်40 40နဲ့၄ခေါက်ပို့လိုက်သေးတယ်ဒီကြားထဲမှာအဲတော့အဲ့ဒါပေးပို့လိုက်တဲ့ထဲမှာတော့အလကောင်းတော့မရဘူးတယောက်9000လောက်ပေးလိုက်ရပြီးတော့ခက်ခဲနေတော့ကြုံရတာဗောလေလူကမာတွေကထောင်လဲကျသေးတယ်ချုပ်လဲကျသေးတယ်အဲပတ်စံလဲတစ်ခါလမ်းစင်းဆိုတော့9000ထပ်ပေးလိုက်ရတာဗောနော်အဲ့လိုမျိုးတွေလည်းရှိတယ်ဗ
ျမြန်မာနိုင်ငံဘက်ကစောင့်ကြည့်ရေးစင်တာဝင်ရတဲ့ရက်ကို21ရက်အစား14ရက်ပဲထားတော့မယ့်အခြေအနေရှိလာတဲ့အတွက်လက်တလောပိတ်ထားတဲ့ကျောင်းတွေပြန်မဖွင့်ခင်အချိန်တိတော့စောင့်ကြည့်ရေးနေရာတွေအဖြစ်အသုံးပြုခွင့်ရနိုင်သေးမယ်ဆိုရင်အရင်ကထက်ရနောင်းဘက်ကနေနေရက်ပြန်ရေးကိစ္စဟာပို့ပြီးတော့အဆင်ပြေဖို့အတွက်အလားအလာရှိတဲ့အကြောင်းမြန်မာအလုပ်သမားတန်ရာရှိတွေကဆိုပါတယ်အခုဆိုရင်ကိုဗစ်အရေးပေါ်ကာလအတွင်းမှာလွတ်ရက်စစ်ပြီးပိတ်မိနေတဲ့အကျဉ်းသား400လောက်ကိုတော့ရနောင်းကော်တောင်းလန်းကနေပို့ခဲ့ပြီးလို့ဆိုပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ